မြန်မာနိုင်ငံဟာမကြာသေးခင်နှစ်တွင်လည်းရှင်ရန်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတနိုင်ငံဖြစ်လာနေပေမဲ့နည်းနည်းရှမ်းရှမ်းဖြစ်ပေါ်နေတဲ့လူခွင့်ဆံရပြဿနာတွေကိုတော့အရေးတကြီးပဲဖြေရှင်းဖို့လိုနေသေးတယ်လို့မြန်မာနိုင်ငံလူခွင့်ဆံရကုလသမဂ္ဂအထူးကိုယ်စားလှယ် Miss ရန်ဟီလီကတတိပေးပါတယ်။2015 November လရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အပြောင်းအလဲကာလလို့ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းတဲ့ဒုတိယအစည်းအဝေးခန်းစားထဲမှာသူမကဖော်ပြထားတာပါ။ဒါအပြင်မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူခွင့်ပြဿနာတွေနဲ့ပတ်သက်ပြီးပြည်သူတွေရဲ့တင်ပြချက်တွေကိုအစိုးရတဲ့အဖွဲ့ကခိုင်ခိုင်မာမာလှုပ်ဆောင်ဖို့လဲ Miss ရန်ဟီလင်းကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလွှတ်တော်ထဲမှာအမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကရယူထားတာမို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာမလွယ်ကူလှသလိုလက်ရှိဖွဲ့စည်းပုံအနေထားအရအစိုးရအဖြစ်အနေနဲ့ကင်တွယ်လှုပ်ဆောင်ရမှာခက်ခဲမှုတော့ရှိနိုင်တယ်လို့ဆိုပါတယ်။ဒါအပြင်လူခွင့်အခြေအနေတွေတိုးတက်စေဖို့အတွက်လိုအပ်တဲ့အဓိကဌာနကြီးတွေဖြစ်တဲ့ပြည်ရေးရေးနယ်စပ်ရေးရံနဲ့ကာကွယ်ရေးဝန်ကြီးဌာနကြီး၃ခုအတွက်တာဝန်ယူမဲ့ဝန်ကြီးတွေကိုစီဦးစီးချုပ်ကနေခန့်အပ်ရမှာဖြစ်နေတယ်လို့လည်းပြောပါတယ်။လက်ရှိသမ္မတဦးသိန်းစင်အနေနဲ့လည်းသူ့ရဲ့တာဝန်တွေကိုလွှဲပြောင်းမပေးအပ်ခင်မှာမြန်မာနိုင်ငံအချင်းတောင်တွေကနိုင်ငံရေးအချင်းသားအလုံးကိုလှုပ်ပေးဖို့ဒီထဲမှာကျောင်းသားတွေမြေယာသိမ်းဆည်းမှုတွေတက်ကြလှုပ်ရှားသူတွေနဲ့လူခွင့်ရေးရှင်တွေလှုပ်ရှားသူတွေပါဝင်ပြီးသူတို့ပေါ်မှာဆွဲချက်တင်ထားတာတွေအလုံးကိုဖယ်ရှားပေးဖို့ပါတောင်းဆိုခဲ့ပါတယ်